ထိုင်းနိုင်ငံနကွန်ပထုံခရိုင်ဗန်းမန်မြို့နယ်ထဲမှာမြန်မာလူသမားခုနှစ်ဦးကိုတင်ဆောင်လာတဲ့ပစ်ကတ်ကားတစ်စီးဟာစစ်ဆေးရေးဂိတ်ကစစ်ဆေးတာကိုမခံဘဲမောင်းပြေးခဲ့တာပါဒီလိုမောင်းပြေးခဲ့ပြီးတဲ့နောက်ကားကဓာတ်တံကိုဝင်တိုက်ခဲ့တာကြောင့်မြန်မာခုနှစ်ဦးသေဆုံးခဲ့တယ်ဆိုပြီးအလုသမားရေးလှုပ်ရှားသူဦးမိုးကျိုးက VOA ကိုပြောပါတယ
်မြို့ပါလ19ရက်နေ့ည17နာရီခွဲလောက်တုန်းကထိုင်းနိုင်ငံလေပိုင်းနခွန်ပထုံခရိုင်ဒီပန်းလန်မြို့နယ်ဧရိယာထဲမှာဒီအီဇူဇူတန်ကားတစ်စီးပေါ့လုံခြုံရေးအဖွဲ့ကဒီတားစီးစစ်ဆေးတာကိုအစ်စစ်ဆေးမခံဘဲမောင်းပြေးတာမောင်းပြေးတဲ့အခါကျတော့လမ်းပိတ်ဓာတ်တံနဲ့ဝင်တိုက်ပြော့အဆုံးပါတယ်အဲ့မှာဆုံးတာတေဆုံးသူက9ယောက်ရှိတယ်။သူတို့နဲ့သက်ဆိုင်တဲ့မိသားစုတွေကိုနှစ်ပတ်သက်ပြီးတော့အခုချိန်ကြီးတော့ဘယ်သူမှလာရောက်ဆက်သွယ်ခြင်းမရှိသေးဘူး။ကယ်ဆယ်ရေးအဖွဲ့တွေကတော့ကယ်ဆယ်ရေးအဖွဲ့တွေတောင်းဝေတရားတာပဲတုတ်ပေးတာပေါ့နော်။စေယုံပို့ဆောင်တာတို့ပါရှိတယ်။အဲ့တော့ဟိုဘာပဲဖြစ်တိုင်းနိုင်ငံတွေကိုတရားမဝင်နေစားဖြတ်ကျော်ဝင်ရောက်သူတွေဖြစ်တဲ့တော့ကြော်ကြီးတွေနင်းလာကြီးတွေရပိုင်မှာမရှိဘူး။
တေဆုံးသူတွေနဲ့အတူအုတ်ခွက်ပကံနေအဝတ်စားတွေပါလာတဲ့အတွက်တေဆုံးသူမြန်မာတွေဟာတနေရာကနေတနေရာကိုရွှေ့ပြောင်းဖို့လာကြသူတွေလို့ယူဆဖွယ်ရှိနေပါတယ်ဒီလိုဖြစ်ရမျိုးတွေမကြာခဏကြုံနေရတယ်လို့လည်းအလုသမားရေးလှုပ်ရှားသူဦးရဲမင်းကလည်းပြောပါတယ
်မတရားဝင်လမ်းကြောင်းတွေကနေဖြတ်ပြီးတော့ခိုးဝင်လာတဲ့သူတွေမှန်တယ်မြအဲမကြာခဏကြုံနေရတာပေါ့နော်ဒီရင်တိုင်းမှုဖြစ်တဲ့ကားထဲမှာအလုံးပိတ်ပြီးတော့အသက်ရှူချက်ပြီးတော့တည်တယ်ကားလုံးပိတ်နေတည်တယ်အဲလိုမျိုးအဲပြီးတော့တချို့ဆိုရင်အသက်ရှူချက်ပြီးတော့တည်တယ်ကားသမားကယ်ဒီသမားလမ်းမှာပဲကားတော်လမ်းထဲမှာပဲလောင်းနေပစ်ချထားခဲ့တယ်အဲဒီလိုဖြစ်စဉ်တွေပေါ့နော်ပြီးတော့ဒီထိုင်းရဲတားတဲ့ခါမှာရက်မပြေးဘဲနဲ့မောင်းပြေးတယ်ဟိုက်ဝေးလမ်းမှာအယူမှာပြီးတော့အဲကားမှောက်ပြီးတော့အကုန်လုံးတေးကြတယ်ပေါ့နော်ဒါမျိုးတွေကမချာခဏဆိုလိုဖြစ်နေတာပေါ့
အခုလိုမျိုးတေဆုံးမှုတွေကတော့2024နှစ်စကစပြီးဖြစ်ပွားခဲ့တယ်လို့အခုလိုမျိုးဖြစ်ရမျိုးနဲ့တေဆုံးသူ30နီးပါးအထိရှိနေပြီလို့လည်းဦးမိုးကျိုးကပြောပါတယ
်အဲ့တော့ပြောမယ်ဆိုတော့ထိုင်းနိုင်ငံမှာ2024ခုနှစ်အတွင်းမှာဒီတေဆုံးမှုနဲ့ဆိုရင်မြန်မာ30လောက်ရှိသွားတယ်။ထိခိုက်ဒဏ်ရာသူ90လောက်ရှိတယ်။
တေဆုံးသူတွေထဲမှာမြန်မာပြည်ကနေနိုင်ငံရေးလှုပ်ရှားမှုတွေနဲ့စီရီယံလှုပ်လာသူတွေပါတယ်လို့လည်းသိရပေမဲ့သူတို့ဟာဘယ်သူတွေဖြစ်တယ်ဆိုတာကိုတော့တိကျတဲ့သတင်းချက်လက်တွေတော့မရသေးပါဘူးရှင်။